စစ်ကောင်စီတပ်ဖက်ကနေရှမ်းပြည်နယ်မိုးပြဲမြို့အတွင်းမှာမြို့နေတဲ့ပြည်သူတွေရှောင်ထွက်သွားဖို့မနစ်ဂျွန်လ3ရက်နေ့ကစော်ဩခဲ့ပြီးတဲ့နောက်ဒီကနေ့ဂျွန်လ4ရက်နေ့ညနေပိုင်းမှာတော့စစ်တပ်ဖက်ကပြစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။ကယားပြည်နယ်ဒီမော့ဆိုမြို့မှာလည်းစစ်တပ်နဲ့ပြည်သူကာကွယ်ရေးအဖွဲ့တွေဆက်ပြီးတော့တိုက်ပွဲဖြစ်နေပါတယ်။မိုးပြဲဒီမော့ဆိုနဲ့လွိုက်ကော်မျိုးတွေကပြစ်ခတ်မှုတွေကြောင့်ပြည်သူတွေသေဆုံးမှုတွေရှိနေတဲ့အကြောင်း VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်။
ကယားပြည်နယ်နဲ့ထိစပ်နေတဲ့ရှမ်းပြည်နယ်ဖေကုံမြို့နယ်မိုးပြဲမြို့မှာမြို့နေပြည်သူတွေကိုမြို့ထဲကနေထွက်သွားကြဖို့စစ်တပ်ကမနေ့ကသတိပေးခဲ့ပြီးနောက်ဒီနေ့ညနေပိုင်းမှာတော့မြို့ထဲကိုစစ်တပ်ဘက်ကပြစ်ခတ်နေပါတယ်။မြို့နေပြည်သူအများစုဘေးလွတ်ရာသိမ်းရှောင်သွားကြပေမဲ့အိမ်တွေပိုင်ဆိုင်မှုတွေစောင့်နေသူတချို့ကကြံရည်ပြီးတပ်လှ6ပြစ်ပုံရတယ်လို့မိုးပြဲမြို့ခံသူကပြောပါတယ်
။ကောင်းတာကျွန်မသတ်ဖြစ်တဲ့လက်နက်ငယ်ကပြနေတယ်ပြီးတော့လက်နက်ကြီးတွေကဆက်တော့သူလည်းနဲ့ပြန်တိတ်သွား
မူပြင်းမြို့မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တို့မေလ23ရက်နေ့ကစတင်တိုက်ပွဲဖြစ်ပွားခဲ့တာပါမနေ့ကတော့စစ်တပ်ကဒေသခံမြို့နေသူတွေတင်းချောင်ကြဖို့ကြီးညာခဲ့ပြီးနောက်မှာထောင်နဲ့ချီတဲ့မြို့ခံတွေတင်းချောင်နေရတယ်လို့မူပြင်းစစ်ဆောင်လူကပြောပါတယ
်ဒီနေ့ပုံပြီးထွက်လာကြတယ်မင်းညာလည်းထွက်လာကြတယ်ဒီတည့်ရတော့ထောင်ကျော်လောက်ရှိမှတနေမင်းညာလည်း900ကျော်တယ်ဒီတည့်ပုံများတယ်
မေလ23ရက်နေ့တုန်းကမိုးပြဲမြို့မှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့ကြတဲ့ကဖဲခုံနဲ့မိုးပြဲဒေသခံတောင်းနေရှိနေရာကနေတိမ်းရှောင်နေရပါတယ်။စွန်လ3ရက်ညနေပိုင်းမှာယာယီခုံလုံးနေတဲ့နေရာကနေမိုးပြဲမြို့ထဲမှာရိခါပြန်လာယူတဲ့လူငယ်တူကိုစစ်ကောင်စီတပ်ပြစ်ခတ်လို့သိမ်းဆုံးခဲ့ပါတယ
်။စစ်ကောင်စီဖွဲ့ကလည်းကျွန်တော်ဦးအိမ်ပေါ်နေပြီးမှချောင်းပြေဖို့လုပ်နေတော့မင်းညာတို့အိမ်ပြန်ဖို့အိမ်မှာသွားဖို့တောက်ဖို့ဒီဖို့မှအိမ်ပြန်လာတဲ့ချိန်မှာအဲ့မှာစီကောင်စီကပြေးလိုက်တော့တယောက်တည်သွားတယ်။ယောက်ျားလေးပဲချက်96လောက်ပဲရှိမှဖြစ်နေခုဘယ်သူမှလည်းမဆွဲနိုင်တော့ဘူးမယူနိုင်ကြတော့ဘူး
။လက်ရှိဖဲခုံနဲ့မိုးပြဲဒေသခံ12000ကျော်ဟာမိုးပြဲမြို့ကနေ9မိုင်ကျော်14မိုင်ထိဝေးတဲ့အရှိကရမ်းနဲ့အနောက်ကရမ်းဒေသတွေမှာတိမ်းရှောင်နေကြတယ်လို့စစ်ဘေးဒုက္ခသည်တယောက်ကပြောပါတယ်။စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တို့စစ်ရေးတင်းမာနေတဲ့ကယားပြည်နယ်တင်မောဆူမြို့နယ်မှာလည်းဒီကနေ့မှပြစ်ခတ်မှုတချို့ရှိခဲ့တယ်လို့ကရင်နီမျိုးရာကာကွယ်ရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ခံသူကပြောပါတယ
်မြို့ပြင်မှာက7နာရီကျော်လောက်ကနေစပြီးတော့7နာရီရေးစေတော့ပြစ်ခတ်မှုတချို့ရှိခဲ့တယ်ပေါ့နော်ဒီကာကွယ်ရေးတပ်ဖွဲ့နဲ့ဒီကျန်းသက်စစ်ကောင်စီနဲ့သူတို့ကဒီကာကွယ်ရေးရှိတဲ့နေရာကိုနေနေကြည့်ကြလာတဲ့နောက်ဆက်ပြီးကြတော့နော်ဒီကနေ့ကဒီမော့ဆိုမြို့နယ်မြေတောင်ခြေကံပေါ်အောင်းနေတော့ဒီဒေါန်ခိုင်ရဲ့ကွက်ပေါ့ခိုင်ရဲ့နာမည်ဖြစ်တော့
ဒီမနေ့ရွာထဲကိုရိတ်ခါဝင်ယူတဲ့ရွာသားတို့ကိုဒီမော့ဆိုမြို့နယ်6မိုင်ဆံမြကြီးရွာဖခင်เจ้าမှာနေရာယူထားတဲ့စစ်တပ်ကပြစ်လို့တည်ဆုံသွားတယ်လို့ဒေသခံတယောက်ကပြောပြပါတယ်
အမိုင်ဆံပြဖခင်เจ้าပေါ်မှာသူတို့တက်သေးထားတယ်အမှသူကခေါင်းပေါင်းစကနေကိုဆိုင်ပါသမားပြစ်ထားလိုက်တာဒီတူဦးဝတည်သွားတယ်ပေါ့ရိတ်ခါတွင်ရဲ့တူပေါ့
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့ဒီကနေ့တင်မောစုမြို့နယ်စိုက်ပွဲရှင်တွေကိုမသိရသေးပေမဲ့မနေ့ကြာသာပတိနေ့မှာဖြစ်ပွားတဲ့စိုက်ပွဲရှင်တွေကိုတော့အခုလိုပြောပါတယ
်ဒီနေ့တော့မသိပြမနေ့ကတော့ဒီမောစုကမှာမနေ့ပိုင်းမှာကျွန်တော်ကြည့်တွေ့မှုအနည်းငယ်ရှိခဲ့တယ်ကျွန်တော်မောစုကိုဝေတောင်ဘက်မှာလည်းအမေရိကည9နာရီခွဲလောက်မှာတပ်ကိုလာပြီးပစ်ခတ်ခဲ့တာရှိတယ်နေ့ကမှအောင်ချာရီလက်နက်ငယ်နဲ့ပစ်ခတ်ခဲ့တာရှိတယ်ဒီမောစုဘက်မှာလည်းကျွန်တော်ဝါလာထော်အဲ့မှာကျွန်တော်တို့ပြစ်ခတ်ခဲ့တာရှိတယ်လူတွေအိမ်ကြီးကြားထဲကနေပြီးတော့ကြားတဲ့ဆမအယောက်90လောက်ပြစ်ခတ်ခဲ့တာရှိတယ်ကျွန်တော်ဘက်ကတော့စစ်တီတယောက်ထိခိုက်ဒဏ်ရာရှိမှုရှိပါတယ
်လွယ်ကော်မြို့လမ်းမကြီးနဲ့ရက်ွက်လမ်းကြားနေရာတွေကိုလည်းစစ်တပ်ကဒီကနေ့မွန်လွယ်ပိုင်းမှာပြစ်ခတ်တဲ့အတွက်ပြည်သူတို့သိဆုံးခဲ့တယ်လို့မြို့ခံတူကပြောပါတယ
်လွယ်ကော်မှာမြို့တစ်ချက်ရှိတယ်မိုင်းလုံးရက်ွက်မှာဒီပြည်သူကျန်တဲ့စစ်တပ်ကနေ73ချက်ခန့်ပြစ်ခတ်သွားတယ်နော်အဲဒီအမျိုးသားလူတွေကြားလို့
အခုလိုကရပြည်နယ်လွိုက်ကော်စီမော့ဆူနဲ့ရှမ်းပြည်နယ်မိုးပြဲဘက်မှာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေကြားစစ်ရေးချင်းတွေတင်းမာနေပြီးပြစ်ခတ်မှုတွေလည်းရှိနေတဲ့အတွက်ဒေသခံတွေဘေးလွတ်ရာနေရာတွေမှာတိမ်းကြောင်ပုန်းခိုနေကြရပါတယ်။ကရပြည်နယ်လွိုက်ကော်မြို့ဒီမော့ဆူမြို့ဘရူဆူမြို့နဲ့ရှမ်းပြည်နယ်ဖဲခုံမြို့နယ်မိုးပြဲမြို့တွေကစုစုပေါင်းပြည်သူ9000ကျော်အိုးအိမ်ပြည့်ဗီဒွင်းဒုက္ခသည်တွေဖြစ်နေကြပါတယ်ခင်ဗျာ။